groups that primarily affect children.
1980ခုနှစ်ကအမေရိကန်နိုင်ငံအလယ်ပိုင်းကန်ဆာပြည်နယ်ကနေစတင်ဖြစ်ပွားခဲ့ပြီးတစ်ကမ္ဘာလုံးလူသန်း90လောက်ထိသေဆုံးခဲ့ရတဲ့ Spanish Flu ခေါ်စပိန်တုတ်ကွေးကပ်ရောဂါဟာအခုချိန်ထိသမိုင်းမှာအသေးပြောက်အများဆုံးကပ်ရောဂါတစ်ခုဖြစ်လက်ခံထားကြပါတယ်ဒီစပိန်တုတ်ကွေးကပ်ရောဂါကာလအတွင်းမှာရောဂါဖြစ်ပွားမှုအခြေအနေတွေကိုပြသထားတဲ့ graph အရ1918ခုနှစ်စက်တင်ဘာလကနေဒီဇင်ဘာလအတွင်း73ဘတ်ကြာကာလအတွင်းမှာကပ်ရောဂါဒုတိယကြော်ဖြစ်ပွားခဲ့ပြီးလူအသေးပြောက်လည်းအများဆုံးဖြစ်ခဲ့တာပါအဲ့ဒီအချိန်ကကပ်ရောဂါဒုတိယကြော်ဖြစ်ပွားနေတဲ့ကာလအတွင်းမှာအခြေအနေကိုပုံမဆိုးဝါးစေခဲ့တာကတော့အမေရိကန်နိုင်ငံမှာအကြီးဆုံးမြို့တစ်မြို့ဖြစ်တဲ့ Philadelphia မြို့မှာနှစ်စဉ်ကျင်းပနေတဲ့လီဘာတီပရိတ်ချီတက်ပွဲကြီးကိုမဖြတ်သိမ်းပဲပုံမှန်တိုင်းကျင်းပဖို့ဆုံးဖြတ်ခဲ့တာကြောင့်ပါ1918ခုနှစ်စက်တင်ဘာလ28ရက်မှာကျင်းပခဲ့တဲ့ပထမကမ္ဘာစစ်မှာပါဝင်တိုက်ခိုက်ပြီးပြန်လာတဲ့စစ်ပြန်တွေကိုအောင်မွေးခံကြိုဆိုခဲ့ကြတဲ့ဒီချီတက်ပွဲကြီးမှာလူပေါင်း2,000ကျော်ထိတက်ရောက်ခဲ့ကြပါတယ်ချီတက်ပွဲပြီး3ရက်မြောက်နေ့မှာတော့ဖီလာဒဲဗီးယားမြို့မှာစပိန်တုတ်ကွေးကပ်ရောဂါဖြစ်ပွားသူတွေတဟုန်တိုးတက်လာပြီးမြို့ရဲ့ဆေးရုံ31ရုံလုံးမှာတုတ်ကွေးလူနာတွေနဲ့ပြည့်စံသွားခဲ့ပါတယ်။အဲဒီနောက်မှာတော့ဖီလာဒဲဗီးယားမြို့တမြို့ထဲမှာရင်လူပေါင်း 18,000 ထိရောဂါနဲ့သေဆုံးခဲ့ရပါတယ်။အဲဒီအချိန်ကသက်ဆိုင်ရာအာဏာပိုင်တွေဟာစပိန်တုတ်ကွေးကပ်ရောဂါပထမအကြော်ဖြစ်ပွားမှုရော့ကျလာတာကိုကပ်ရောဂါပြီးဆုံးပြီလို့ယူဆခဲ့ကြပြီးဒုတိယတစ်ကြော်ပြန်လာနိုင်တဲ့အချိန်တွေကိုရှော့တွက်လိုက်မိတာဟာကြီးမားတဲ့အမှားယွင်းတစ်ခုဖြစ်ခဲ့ကြောင်းသမိုင်းပညာရှင်တွေကသုံးသပ်ထားကြပါတယ
်။အခုဒီမှာ second wave ဖြစ်လာတော့ဟို first wave ကတိမ်မများလိုက်ဘူးဒီစားထိန်းထားလိုက်တယ်ပေါ့ second wave ကကြတော့လေအခုဖြစ်တာတော့ဒီကဘာပေါ်မှာလည်းဖြစ်တာပဲပြောရမယ်ဆိုရင်နည်းနည်းလေးဟိုလူတွေကဟို covid ကို first wave မှာတိမ်မဆိုးလိုက်ပြီတော့မလို့နည်းနည်းအထင်သေးတော့လည်းပါလို့ကျွန်တော်ထင်တယ်ပါလို့ဒီမှာပြင်းနေတယ်ပေါ့နော်တခြားနိုင်ငံတွေလောက်မဆိုးလိုက်တော့နည်းနည်းလေးပေါ့ပြော့သွားတာလည်းပါလိမ့်မယ်အဲ့ဒါအကြောင်းလို့ကျွန်တော်တို့ဒီဟိုအပြင်ထွက်တာတွေစားလုံးထင်သွားတာတွေအဲ့ဒါတွေကိုထိန်းသိမ်းလိုက်ဘူးနောက်ပြီးတော့ခရီးသွားတဲ့ဟာတွေကိုကျွန်တော်တိမ်မထိန်းသိမ်းလိုက်ဘူးအဲ့ဒါအကြောင်းလို့အဲကြောင့်လို့ပြန်ပြီးတော့ဟို second wave ပြန်စရတယ်လို့ကျွန်တော်ထင်ပါတယ
်အခုလိုကိုရိုနာကပ်ရောဂါဒုတိယအကြော်နဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလည်းနိုင်ငံအနှံ့မှာရောဂါဖြစ်ပွားသူရောသေဆုံးသူဟာတဟုန်တိုးတိုးလာနေပြီမယ်လာမယ့်နိုဝင်ဘာမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုရွှေဆိုင်မှာမဟုတ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်အခုချိန်မှာတော့ရောဂါကူးစက်ပြန့်နှံ့မှုတွေမြင့်တက်နေတဲ့အတွက်အိမ်မှာပဲနေစားဖို့ညွှန်ကြားချက်ထုတ်ပြန်ထားတဲ့မြို့နယ်တွေမှာနိုင်ငံရေးပါတီတွေဟာမဲဆွယ်စည်းရုံးမှုတွေရပ်ဆိုင်းထားရပါမယ်။ပါတီတွေကိုထောက်ခံသူပြည်သူအချို့ကတော့လူအုပ်စုနဲ့လှည့်လည်ပြီးအင်အားပြတာတွေရှိနေပါတယ်။လူ90တပ်ပို့ပြီးမစုဝေးကြဖို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါမယ်။ထောက်ခံသူအချို့ဟာလူ90တပ်ပို့ပြီးစီတန်းလှည့်လည်ခဲ့ကြတယ်လို့တိုင်တန်းမှုတွေလည်းရှိနေပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့ပြည်သူတွေအိမ်ပြင်ထွက်လာပြီးမဲပေးကြတဲ့အခါယောဂကူးစက်ပြန့်နှံ့မှုတွေပိုဆိုးမသွားအောင်ကာကွယ်ရင်ရွေးကောက်ပွဲကိုလည်းအောင်မြင်မြင်ကျင်းပဖို့ဖြစ်နိုင်မှာမလား
မဲဆွဲရတဲ့ပတ်သက်ပြီးကျွန်တော်ဆက်ပြောလို့ရှင်တော့ကျွန်တော်တို့ဒီစင်ကာပူမှာအဲဇူလိုင်ရွေးကောက်ပွဲလောက်တော့ဒီမဲဆွဲဖို့တပတ်လောက်ပဲသူတို့ဖွင့်ပြခဲ့ရဲဆိုတာကျွန်တော်သိရတယ်အဲ့တော့ကျွန်တော်တို့မြန်မာပြည်မှာကြတော့သူကမဲဆွဲတဲ့ကာလကိုနဲ့ကြာတယ်လို့ပြောမှာပေါ့နော်ပြီးလို့ရှင်မဲဆွဲရတဲ့လူတွေပြင်ထွက်တာတွေကညာတယ်အဲ့ဒါတွေကတော့ဟိုမကောင်းတဲ့ဆိုးကျိုးတွေတက်ရောက်စေမယ်လို့ကျွန်တော်စိုးရိမ်နေပေါ့ရှိကြည့်ရအောင်အာမြန်မာပြည်မှာလုံးမဲ့ရွေးကောက်ပွဲကြတော့လေကျွန်တော်ခုနပြောတဲ့ဒီစင်ကာပူကဇူလိုင်မှာတော့လောက်သွားတဲ့ရွေးကောက်ပွဲကိုကျွန်တော်ပြန်ပြီးတော့ရှင်ကြည့်အောင်ပေါ့ပြောရမယ်ဆိုရင်တော့စင်ကာပူနဲ့မြန်မာနဲ့ကတော့ဟိုအနေထားကြီးကတော့မတူဘူးပေါ့သူတို့ကတော့ဟိုပို့ပြီးတော့လောက်နိုင်တယ်ပေါ့ပို့ပြီးတော့ဟိုစီကန်းနေပို့လိုက်နိုင်တယ်အဲအဲ့လိုကလောက်သွားတော့လေတကယ်ကိုသူကဒီသူတို့ရဲ့ peak color ကိုလည်းပြောလို့ရပါတယ်ဇူလိုင်မှာတော့ဆိုရင်သူတို့ကဘယ်လိုလောက်ကြလဲဆိုတော့ဒီ online ကနေပြီးတော့သူကdance ရဲ့ပေါ့เนาะနေရာ online slot တွေကိုသူတို့ရှိပါတယ်အဲ့တော့ online သူ့ရဲ့အချိန်အတိုင်းဒီအချိန်မှာမဲပြရမယ်ဆိုရင်အဲ့အချိန်မှာပဲတော့ပြရမယ်သူမလိုအပ်တဲ့အချိန်ကြာကြီးမဲရုံပြပါ dance နေတာမလိုဘူးပေါ့အဲ့အဲ့မျိုးတွေကတော့ကောင်းတဲ့အချက်ကြီးပေါ့ကျွန်တော်တို့ပြောရမယ်ဆိုတော့ဒီမှာပြပါလုပ်မယ်ဆိုရင်အဲ့အဲ့မျိုးတွေကိုလိုက်နာနိုင်တော့အကောင်းဆုံးပေါ့เนาะအဲ့အဲ့တွေကိုလိုက်နာနိုင်လားမလိုက်နာနိုင်ဘူးလားဆိုတော့ဒီတောင်းဝင်ရှိတဲ့လူတွေပေါ့မှာရော view ကဝယ်စီနေတဲ့လူတွေပေါ့အမှုကြည့်ပါတယ
်ခုဆိုရင်ကဘာတော်ဝမ်းမှာကိုရိုနာကပ်ရောဂါဖြစ်ပွားနေတာတစ်နှစ်နီးပါးကြာလာပြီဖြစ်တဲ့အတွက်ဘယ်အချိန်မှပြီးဆုံးမယ်ဆိုတာမသိနိုင်ပဲရွေးကောက်ပွဲကိုရွှေ့ဆိုင်းရင်လည်းဘယ်အချိန်ထိရွှေ့ဆိုင်းရမယ်ဆိုတာဆုံးဖြတ်ဖို့ခက်ခဲတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။စင်ကာပူနိုင်ငံမှာကပ်ရောဂါကာလအတွင်းရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့အတွေ့အကြုံဟာ မြန်မာနိုင်ငံရဲ့2020ရွေးကောက်ပွဲအတွက်အကောင်းဆုံးမျှော်လင့်ချက်တစ်ခုဖြစ်လာနိုင်တယ်လို့ပဲအမေရိကန်နိုင်ငံဖီလာဒဲဖီးယားမြို့မှာကပ်ရောဂါဖြစ်ပွားနေချိန်တွင်လူစုလူဝေးနဲ့အခမ်းအနားကျင်းပခဲ့တဲ့လှုပ်ရက်ကလည်းသမိုင်းတစ်ပတ်လည်ပြီးတကြော့ပြန်လာတဲ့သင်ခန်းစာတစ်ခုဖြစ်လာနိုင်တဲ့အကြောင်းအခုတစ်ပတ်သမိုင်းနဲ့ကပြစ်ဆုပ်ပန်းအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ